အိန္ဒိယနိုင်ငံကအိန္ဒိယနိုင်ငံတွေနဲ့ကုန်သွယ်ရေးပိုင်းမှာစီးမင်းသစ်တွေချမှတ်လိုက်ပါတယ်။ဒါဟာဟီမွန်နာနယ်စပ်ဒေသမှာနှစ်နိုင်ငံအငင်းပွားခဲ့တာကြောင့်ဆက်ဆံရေးတင်းမာနေတဲ့တရုတ်နိုင်ငံကိုအဓိကရည်ရွယ်တာလို့သုံးသပ်ကြပါတယ်။အိန္ဒိယနဲ့ကုန်းတွင်းထိစပ်နေတဲ့နိုင်ငံတွေကကုမ္ပဏီတွေအနေနဲ့အစိုးရကန်ထရိတ်လုပ်ငန်းတွေကိုရဖို့ဆိုရင်အိန္ဒိယနိုင်ငံသားကြီးနဲ့ပြည်ထောင်စုဌာနတွေကနေနိုင်ငံကြီးနဲ့လုံခြုံရေးဆိုင်ရာကင်းရှင်းချက်တွေယူဖို့လိုတယ်လို့ဒီသတင်းပတ်တွင်ထုတ်ပြန်တဲ့စီးမင်းသစ်တွေမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံရဲ့ကာကွယ်ရေးနဲ့အမျိုးသားလုံခြုံရေးခိုင်မာအားကောင်းစေဖို့အခုလိုလှုံ့ဆော်တာလို့အိန္ဒိယအစိုးရကဆိုပါတယ်။ဒီသတ်မှတ်ချက်မှာတရုတ်နိုင်ငံကိုနာမည်နဲ့တကွဖော်ပြထားတာမဟုတ်ပေမဲ့အိန္ဒိယအခြေခံအဆောက်အုံစီမံကိန်းတွေမှာရင်းနှီးမြှုပ်နှံခြင်းနဲ့တရုတ်ကုမ္ပဏီတွေအပေါ်သက်ရောက်မှုရှိလိမ့်မယ်လို့ကုန်သွယ်ရေးဆိုင်ရာကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီလိုစီမံကိန်းမျိုးတွေမှာအိန္ဒိယနိုင်ငံဟာတရုတ်ကုမ္ပဏီတွေပေါ်အဓိကအားထားနေရတာပါ။အိန္ဒိယအစိုးရဟာတရုတ်နိုင်ငံနဲ့စီးပွားဆက်ဆံရေးအပေါ်ပြန်ပြီးဆန်းစစ်သုံးသပ်နေချိန်မှာပဲအခုလိုလှုံ့ဆော်ချက်မျိုးတွေကိုဇက်တိုက်လို့လှုပ်လာနေတာပါ။ပြီးခဲ့တဲ့လကလည်းလူတွေအရန်သုံးကြတဲ့ TikTok app အပါအဝင်တရုတ်ကထုတ်တာအများစုပါတဲ့ app စုစုပေါင်း59ခုကိုအိန္ဒိယနိုင်ငံကပိတ်ပင်ခဲ့ပါသေးတယ်။ဒါဟာလူလူရဲ့အချက်အလက်တွေကိုကောက်ွယ်ပေးဖို့အတွက် digital နှိမ်နင်းမှုတရက်အဖြစ်လှုံ့ဆော်တာဖြစ်တယ်လို့အိန္ဒိယဖက်ဒရယ်ဝန်ကြီး Ravi Shankar ကပြောခဲ့ပါတယ်။